Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အော်တိုဘာလ30ရက်တနင်္လာနေ့မနက်ဖြန် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝီနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။လူ့လရေးကြေညာထားတဲ့စပိန်နိုင်ငံကတလူနီးယားဒေသမှာတနင်္လာနေ့လူလူစုဝေးပွဲတစ်ခုပြီးတဲ့နောက်အခြေအနေဟာမုံတိုင်းမလာခင်ညီတဲ့ချင်းမျိုးရှိနေပါတယ်။အမေရိကန်ယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးတူကောင်းဆောင်တဲ့အစ်မြင့်ကိုစလဲဖွဲ့တစ်ဖွဲ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တစ်ခုဒီကနေ့စတင်ပါတယ်။ရခိုင်ကျက်တဲကိုဖြစ်ရှင်ရေးတရုတ်နဲ့ဘင်္ဂလားဒေ့ရှ်ပူးပေါင်းအဖြေရှာကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့ရခိုင်ပြည်နယ်ထဲမှာခွဲခြားဆက်ဆံမှုဖိနှိပ်မှုတွေကြောင့်လူငယ်တွေရဲ့ပညာရေးဆုံးရှုံးပြီးအနာဂတ်ပျောက်ဆုံးနေတဲ့အကြောင်းရိုက်ကူးတင်ပြထားတဲ့စစ်တွေရုပ်ရှင်မှတ်တမ်းကိုအမေရိကန်လွှတ်တော်အပါဝင်ကုလသမဂ္ဂဌာနချုပ်နဲ့နာမည်ကြီးတက္ကသိုလ်တွေမှပြနေပါတယ်
။ဒီရုပ်ရှင်ဟာအင်ဂျာမပဲဒီပြိပခာနဲ့ရခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတစ်စုံလုံးကိုနားလည်အောင်လုပ်ပေးနိုင်တယ်လို့သူတို့မှတ်ချက်ပေးပါတယ်။ဒုတိယချက်ကတော့
စစ်တွေရုပ်ရှင်ကထုတ်လုပ်တဲ့Smile Education and Development Foundation တည်ဆောင်သူရဲ့ပြပြချက်နဲ့တူတည်ကြရမှာပါ။မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့ရခိုင်ပြည်နယ်တွင်ဖြစ်နေတာတွေကိုအဓိကဆောင်ကြည့်ပြီးအခုဖြစ်ရမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မယ့်နည်းလမ်းတွေချမှတ်နိုင်ဖို့ Congress လွှတ်တော်အမတ်တွေစ조사နေကြတဲ့အကြောင်းနားဆင်ရပါမယ်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးအောက်တိုဘာလ30ရက်တနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မိုးဝေတို့ကြီးညာပါမယ်ရှင်။
ထောင်မင်းဆော်သောကက်တလန်ဒေသခံတွေပါဝင်တဲ့စပိန်နိုင်ငံညီညွတ်ရေးတောင်းဆိုဆန္ဒပြပွဲတစ်ခုတနင်္လာနေ့ကလုပ်ခဲ့ပြီးတဲ့နောက်စပိန်နိုင်ငံကက်တလူနီးယားဒေသမှာအခြေအနေငြိမ်သက်နေပါတယ်။စုဝေးဘွဲကအေးချမ်းချမ်းရှိခဲ့ပြီးရဲတပ်ဖွဲ့ရဟရင်တွေကကောင်းငွေကနေလှည့်လည်စောင့်ကြည့်ခဲ့ပါတယ်။စပိန်နိုင်ငံတော်အလံတွေဖုံးလွှမ်းထားတဲ့ကြားမှာစပိန်နိုင်ငံအတွင်းရှိပါစေလို့အတိပေးရတဲ့ Viva España ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေအော်ဟစ်ကြွေးကြော်ကြပြီးကက်တလန်သမ္မတ Carles Puigdemont ကိုထောင်ချဖို့တောင်းဆိုကြပါတယ်။ Mr. Puigdemont ကတောက်ကြံနေမှာကက်တလန်ဒေသလွတ်လပ်ရေးကြေညာခဲ့ပြီးတဲ့နောက်သိမကြခင်ပါပဲအဲ့ဒီဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုစပိန်အစိုးရကယူသိမ်းခဲ့ပါတယ်ဒါပေမဲ့လည်းခံမှန်းကြီးလူပေါင်း3သိန်းလောက်တက်တဲ့ကက်တလန်မြို့တော်ကလူလူစုဝေးပွဲပြီးတဲ့နောက်အေးချမ်းနေတဲ့အခြေအနေဟာမုံတိုင်းမလာခင်ညီတဲ့ချင်းမျိုးလိုဖြစ်နေပါတယ်နှစ်ဖက်စလုံးကတခြားဘက်ရဲ့သဘောထားကိုလက်လျောဖို့မမြင်တာကြောင့်ထိတ်တိုက်ဖြစ်နေတာကနေလာမယ့်ချက်တွေအတွင်းကက်တလူနီးယားဒေသမှာဘာတွေဖြစ်လာမယ်ဆိုတာခံမှန်းနိုင်သူမရှိသလောက်ပါစပိန်အရှေ့မြောက်ရာကကက်တလန်ဒေသကိုစပိန်ဆိုရကဒီကနေ့တနင်္လာနေ့ကစပြီးဘယ်လိုပုံစံမျိုးဓာတ်ရိုက်အုပ်ချုပ်မလဲဆိုတာနဲ့ခွဲထွက်ရေးဝါဒီတွေကဘယ်လိုတုံ့ပြန်မလဲဆိုတာတွေကနေနောက်ထပ်ဘာတွေဖြစ်လာမလဲဆိုတာကိုအဆုံးဖြတ်ပြီးမှဖြစ်ပါတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်တင်မြှောက်ပွဲမှာရုရှားကဂျာဝင်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရာဇဝဲမှုကြောင့်ရဆွဲချက်တင်တော့မှဖြစ်ပါတယ်ဒီစုံစမ်းစစ်ဆေးမှုဟာမကောင်းဆိုးဝါးနိုင်ငံရေးမှာကဝေဖန်ပွဲတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောကြားစင်မှာပဲအခုလိုဆွဲချက်တင်ဖို့ဖြစ်လာရတာပါအဓိကသတင်းဌာနတွေတော်တော်များများကတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စစ်ဆေးတွေ့ရှိချက်တွေအရထွက်ပေါ်လာတဲ့ဆွဲချက်တွေကို Federal Grand Jury အဖွဲ့ကတောက်ကြနေမှာအတည်ပြုပေးခဲ့တယ်လို့ဖော်ပြကြပါတယ်ဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့တန်တရားရှိသူတစ်ယောက်ကိုဒီကနေ့တနင်္လာနေ့မှာထုတ်ဖော်နိုင်တယ်လို့ဆိုပါတယ်မိသူမိဘကိုရည်ရွယ်ပြီးတော့ပြုလုပ်တယ်ဆိုတာနဲ့ဆွဲဆိုမဲ့ဆွဲချက်ဟာဘာဖြစ်တယ်ဆိုတာလက်တလောမသိရသေးပါဘူးဒါတွေဟာဖက်ဒရယ်ခုံရုံးရဲ့အမိန့်နဲ့ပြုလုပ်ထားတာဖြစ်ပါတယ်ဒါပေမဲ့ဒီဆွဲချက်တွေဟာကိုလာတက်တန်းရှိတဲ့ထရမ့်အစိုးရအတွက်သမိုင်းတွင်မဲ့ထူးခြားဖြစ်စဉ်တစ်ခုဖြစ်နေပါတယ်သမ္မတထရမ့်ဟာသူ့ရဲ့ရွေးကောက်ပွဲမဲဆွဲခြင်းကရုရှားနဲ့ဆက်ဆက်ပတ်သက်နေတဲ့အကြောင်းအရာတွေကိုစစ်ဆေးမှုနဲ့ပတ်သက်ပြီးတော့မကြာခဏဆိုသလိုချိုးချိုးနှိမ်နှိမ်ပြောလို့ရှိပါတယ်ဒီလို့ရဟာရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီရဲ့လက်ချက်ဖြစ်တယ်လို့လည်းစိုးရကတက်ခဲ့ပါတယ်
ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကဟိုတယ်တလုံးကိုအယ်ရှာဘပ်စစ်သွေးကြွတွေဝင်တိုက်တာကြောင့်လူ28ယောက်ထက်မနည်းသေဆုံးရပြီးတဲ့နောက်ရဲကြုံနဲ့ထောက်လွှဲအကြီးအကဲတို့ကိုယာရုကထုတ်ပြလိုက်ပါတယ်။ဆိုမာလီရဲတပ်ဖွဲ့အကြီးအကဲရဲဘော်ချုပ်ကြီးအဗ်ဒီဟာကင်းဒါယာဆိုင်နဲ့ထောက်လွှဲအဖွဲ့အကြီးအကဲအဗ်ဒူလာဟီမိုဟာမက်အာလီဆမ်ဘာလူရှိတို့ကိုယာရုတွေကနေထုတ်ပြလိုက်တယ်ဆိုတာပြန်ကြားရေးဝန်ကြီးအဗ်ဒီရမန်အိုမာအော့စမန်ကအတည်ပြုပါတယ်။လူညိုရေးဆိုင်ရာအဖွဲ့အစည်းတွေစီကနေမျှော်လင့်တာကလူအပ်တဲ့ထောက်လွှမ်းရေးအချက်အလက်တွေကနေဒီလိုတိုက်ခိုက်မှုမျိုးကိုတားဆီးသင့်ခဲ့တယ်ဆိုတာပါပဲလို့ဝင်းကြီးအော့စမန်က VOA ကိုပြောပါတယ်။ NASA Hablot 2 ဟိုတယ်ဝင်ပေါက်မှာထရက်ကားနဲ့တင်လာတဲ့ဖောက်ခွဲပစ္စည်းတွေကိုစနေနေ့နောက်ပိုင်းကဖောက်ခွဲပြီးတဲ့နောက်စစ်သွေးကြွတွေဟိုတယ်ထဲဝင်တိုက်တာပါ။အယ်ရှာဘပ်စစ်သွေးကြွ5ဦးကဝင်တိုက်တာဖြစ်ပြီး ပုံရောက်ကိုရဲကဖမ်းမိပြီးတော့တယောက်ကိုပြစ်တက်လိုက်ပြီးတယောက်ကတော့ထရက်ကားဖောက်ခွဲရမှာတိစုံနေလို့ဝင်းကြီးအော့စမန်ကပြောပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာလို့ဖြစ်ပြီးမိနစ်ပိုင်းအတွင်းမှာပဲရှာဘတ်အဖွဲ့ကကြေညာပါတယ်။စနေနေ့ကပဲလွတ်တော်ဆောက်ဦးဟောင်းနာမှာဒုတိယကားဘုံဖောက်ခွဲမှုမှာတော့တန်ရရသူတွေရှိခဲ့ပါတယ်။အဲဒီနေရာမှာရဲတပ်ဖွဲ့ကစစ်ဆေးရေးဂိတ်တွေခ
ထောက်လန်းရေးနဲ့လုံခြုံရေးအဖွဲ့ရဲ့အကျဉ်းထောင်အပါအဝင်တခြားဟိုတယ်အညာပြလဲရှိနေပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အရှိဘက်ဆွမ်းမှာရှိတဲ့ဒေါက်တာဂျွန်ကိုဂျပန်ကသူ့ရဲ့ပိုင်နဲ့နေမိဖြစ်တယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။အစိုးရရဲ့အင်တာနက်ဝက်ဘ်ဆိုက်ပေါ်ကတင်ကြားမှုအထောက်အကူပြုဆာမျက်နှာမှာဒေါက်တာဟာဂျပန်ရဲ့ပိုင်နဲ့နေမိအတွင်းမှာ တင်ကြားမှုအထောက်အကူပြုဆာမျက်နှာမှာဒေါက်တာဟာဂျပန်ရဲ့ပိုင်နဲ့နေမိအတွင်းမှာတရှိပြီးကျွန်းကိုတောင်ကိုရီးယားနိုင်ငံကသိမ့်ပိုက်ထားတာဟာတရားမဝင်ဘူးလို့ဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံကအဲ့ဒီကျွန်းပေါ်မှာတထောင်900ခုနှစ်ကလေးကရေးတက်ဆွဲတစ်ခုတက်ဆွဲထားတာပါ။တနင်္ဂနွေနေ့မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားဘက်ကဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေး ဒီပိုင်းနဲ့ဖြစ်တဲ့အကြောင်းမူလရန်နဲ့အလေရန်တွေမှာတင်ကြားဖို့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
ဒီဝေဘီကတည်းကမနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 43.9လိုင်းဒိုမီတာ48kHz 66.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ195kHz 95.9ကနေထုံးနေပေးနေပါတယ်ရှင်။
ဖြူရီကနေတင်းလာမနေ့ဖက်တရီများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာအော်တိုဘလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာကြီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီအဖွဲ့ကိုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင အော်တိုဘလာ29ရက်နေ့စွဲနဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစင်းမြင့်ကိုယ်စားလှယ်ဖွဲ့ထဲမှာပါဝင်တဲ့တခြားဖွဲ့ဝင်တွေကတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့ခံဆိုင်ရာဘီရိုကဒူးလက်ထောက်ဝင်ကြီးစကော့ဘတ်စ်ဘီတောင်နဲ့ဘဟုအစရိတရဲ့ဌာနကရာယီဒူးလက်ထောက်ဝင်ကြီးတွန်ဖာစတာနဲ့အရှေ့အာဆန်နဲ့ပစိဖိတ်ရေးရာဘီရိုယုံညွ နေဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆိုရင်တန်တမန်တိုင်းဝိုင်းစိုးရွားပွဲအကြီးအကဲတာဝန်ရှိသူတွေ၊ကုလသမဂ္ဂနိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပေး NGO တွေကတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။အကြတဲ့ရဲ့လက်ရှိအခြေအနေ၊အကြံဖက်အခြေအနေကြောင့်ထိခိုက်ရန်တရားသူတွေကိုကာကွယ်ပေးရေးအားပေးဖို့နဲ့လူ့အခွင့်အရေးချိုးဖောက်သူတွေတာဝန်ခံမှုရှိစေဖို့ဒီခိုင်ပြည်နယ်ကဗေးဒဏ်သင့်လူမှုအတွက်အကူအညီတွေအကန့်အသတ်နဲ့ခွင့်ပြုရေးတိုက်တွန်းဖို့ထွက်ပြေးသွားသူတွေကိုယ်စံတားနဲ့ကိုဘေးကင်းလုံခြုံကုန်သေးကရှိစွာပြန်လည်နိုင်ဖို့ရာအကာအကွယ်ပေးနည်းလမ်းထူထောင်ရေးဖိအားပေးဖို့ဆွံ့ရသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေအလှူရှင်တွေလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေနဲ့ယာယီတတော်ဝင်ကြီးစိုင်မွန်ဟန်ရှော့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြစ်ဆိုပါမယ်။ဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာသူတွေအတွက်အသက်ကယ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတိုးတက်စေဖို့ကြိုးပမ်းမှုတွေကိုဆွံ့ရပါမယ်။ကိုယ်စားလှယ်အဖွဲ့ဟာကောင်းဆက်ပစားဒေသကိုတွားရောက်ပြီးဒုက္ခသည်တွေနဲ့ပြည်ဆုံဖို့လည်းစီစဉ်ထားပါတယ်။အဲဒီမှာထွက်ပြေးလာသူတွေတို့ပြောပြတာကိုနားထောင်ပြီးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးနေတာတွေကိုစမ်းစစ်လေ့လာပါမယ်။ဒါ့အပြင်အကူအညီလိုအပ်ချက်တွေကိုတည်အောင်လုပ်ပြီးလူသားချင်းစာနာမှုအထောက်အပံ့တွေပေးဖို့တာမှာတိုးတက်မှုရှိစေမယ့်နည်းလမ်းတွေကိုအကြံပြုပြောဆိုသွားမယ်လို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ရိုဟင်ဂျာအရေးကိစ္စကိုဖြေရှင်းဖို့အတွက်တရုတ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအတူတကွတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သမ္မတကြီးမမင်ကွင်းကအောက်တိုဘာလ29ရက်နေ့မှာပြောကြားလိုက်ပါတယ်။ကျွန်တော်တို့အနေနဲ့လည်းရိုဟင်ဂျာပြဿနာမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုပြောထားပြီးဖြစ်ပါပြီ။ဒီကိစ္စကိုအစောလင်းဆုံးငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ထားကြောင်းသမ္မတကြီးကပြောပါတယ်။ စီးပွားဆက်ဆံရေးဌာနမှာကျင်းပတဲ့တရုတ်နိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့တဲ့မီးတပ်ပစ္စည်းတွေအတွက်ဆော်ရက်စာတန်းတွေလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာတာမတ်ကြီးကမင်းကုန်းပြောကြရမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာတရုတ်နိုင်ငံရဲ့မိတ်ဆွေတန်းပြည်တွေဖြစ်ကြပါတယ်လို့လည်းတာမတ်ကြီးကပြောပါတယ်။ညီကိုနိုင်
ပြီးတော့လေတမတ်ကြီးကပြောဆိုပါတယ်ခင်ဗျာမြန်မာတမတော်နှင့်နိုင်ငံဝန်ထမ်းကောင်များအားထောက်ခံပွဲဆိုတဲ့ကြီးတဲ့စုဝေးပွဲတစ်ခုကိုအော်တိုဘာလ29ရက်တနင်္ဂနွေနေ့ကရန်ကုန်မြို့မှာလုပ်ပါတယ်ဒီပွဲကိုတမတော်ချင်းမြန်နူးသူများအဖွဲ့ရန်ကုန်ကကြီးမှုကျင်းပတာလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်ရခိုင်ပြည်နယ်မှာဂျမက်တက်ကဲမှုတွေပြည်နောက်ပိုင်းတမတော်ကစစ်ဆင်ရေးလုပ်တာက န်ပြောဆိုတာတွေထွက်နေချိန်မှာပဲအခုထောက်ခံပွဲကိုလုပ်ကြတာပါ။ရန်ကုန်မြို့ကပ္ပားကြီးဖျားလန်းအလံပြဖျားလန်းတွေတိုင်းစီတန်းလှည့်လည်ပြီးရန်ကုန်မြို့တော်ခမ်းမရှိကားရနာရနေရာမှာလုပ်တဲ့ချီတက်စုဝေးပွဲမှာလူ2000ကျော်ပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။နေကြောင်းဆောင်ကင်းစကန်တွေကိုအစွန်းရောက်ဝါဒီတွေကတိုက်ခိုက်တဲ့အတွက်တပ်မတော်ကစစ်စင်ရေးလို့ရှင်းလင်းတာဖြစ်ပြီးအစိုးရခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့အညီလှုံ့ဆော်ခဲ့တာဖြစ်တယ်လို့စစ်ပဲကြီးကဲတွေကပြောထားပါတယ်။ဒါပေမဲ့ဒီစစ်စင်ရေးမှာအင်အားလုံးကျုံသုံးပြီးတော့လိုအပ်တာတွေပို့ပြီးအပြင်းထန်လုပ်ခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာတခြားအဖွဲ့အစည်းတွေကစွပ်စွဲထားပါတယ်
။နောက်ရဆန်သွားတဲ့ထိုင်းပြည်ကြီးဘူမိဖွန်အတူရတဲ့အတွက်အစိုးရကတတ်မှတ်တဲ့တရားဝင်ဝန်ထမ်းပူဆွေးမှုကာလတစ်နှစ်တာကာလပြည့်မြောက်သွားပြီးတဲ့နောက်၅ရက်ကြာကျင်းပတဲ့ဇာပနာအခမ်းအနားနောက်ဆုံးအစီအစဉ်ဖြစ်ကျင်းရတဲ့အယူနဲ့ပြားတွေကိုနောက်ဆုံးထားရှိမယ့်နေရာစီတနင်္ဂနွေနေ့ကတည်ဆောင်သွားခဲ့ပါတယ်။ဘီညီရဲ့အန်တီမဇာပနာအစီအစဉ်ကိုတက်ရောက်ဖူးမြော်ဖို့အတွက်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာဗန်ကောက်မြို့တော်ကလမ်းမတွေပေါ်တက်လာခဲ့ကြပါတယ်။နိုင်ငံတော်ကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းဇာပနာအထိတ်မှအခမ်းအနားတွေကျင်းပရာနေရာတွေမှာစုရုံးတက်ရောက်နေပါတယ်။ဒလီထုံတန်းစင်လာရကွဲလွန်သူဘီညီရဲ့ရုပ်ကျွင်းကိုမြင်းပေါ်မှာတင်ဆောင်ပြီးတော့ရတ်ဘိုဘစ်နဲ့ဘူဝရန်နီဗစ်ဖျားကြောင်းတွေရှိရာကိုတည်ဆောင်သွားတဲ့အခမ်းအနားကိုမြည်တော်ဖြစ်တဲ့မင်းသမီးစရီဝန်နဝရီနရီယရနာကဥဆောင်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဘီယင်ကြီးပူမီပွန်အဒူရတဲ့ဟာနောင်တော်ကြီးဖြစ်တဲ့ဘီယင်အာနန္ဒာမဟီရောကွယ်လွန်အိဆာရောက်သွားပြီးတဲ့နောက်1946ခုနှစ်မှာထီးနှံကိုဆက်ခံခဲ့တာဖြစ်ပြီးကမ္ဘာမှာနန်းတဲ့အရှိကြဆုံးစိုးစံခဲ့တဲ့ဘီယင်တွေမှာအပါအဝင်ဖြစ်ပါတယ်။ဘီယင်ကြီးဟာပြီးခဲ့တဲ့အော်တိုဝါလာ73ရဲ့နေမှာနောက်ရဆန်းခဲ့ပြီးတော့အိဆာရောက်ချိန်မှာတက်တော်88နှစ်ရှိပြီဖြစ်ပါတယ်။သူ့ရဲ့ထီးမွေနန်းမွေကိုဆက်ခံမဲ့တားတော်မဟာဝိဇ္ဇာလောင်ကွင်းရဲ့နန်းတဲ့ပွဲကိုတော့လာမယ့်ဒီဇင်ဘာလထဲမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါရှင်။အခုအမေရိကန်မှာလှည့်လည်ပြတ်သားနေတဲ့မြန်မာပြည်ကအမှတ်တမ်းရုပ်ရှင်ကတကအကြောင်းကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုဖိနှိပ်မှုတွေကြောင့်လူငယ်တွေရဲ့ပညာရေးဆုံးရှုံးနေနာရပြီးအနာဂတ်ပျောက်ဆုံးနေတဲ့အကြောင်းရိုက်ကူးထားတဲ့စစ်တွေမှတ်တမ်းရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုလွှတ်တော်အပါအဝင်ကုလသမဂ္ဂဌာနချုပ်နဲ့နာမည်ကြီးတက္ကသိုလ်တွေမှပြသနေပါတယ်။ဒီရုပ်ရှင်ကိုမြန်မာနိုင်ငံမှာပြသဖို့ပိတ်ပင်ထားသလို2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့လူခွင့်ရင်းနဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာလည်းပြသခွင့်တားဆီးခံခဲ့ရပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်။
မိနစ်20ကြာမြင့်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ဇလန်းတို့ဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုအကျိုးဆက်အဖြစ်လူငယ်တွေရဲ့အနာဂတ်ဆုံးရှုံးနေနာခဲ့ပုံကို3နှစ်ကြာအချိန်ယူပြီးရိုက်ကူးတင်ပြထားတာဖြစ်ပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့တဲ့လူခွင့်ရေးရုပ်ရှင်ဒါရိုက်တာဂျင်းနီဟော်စီက VOA ကိုအခုလိုပြောပါတယ်
။ So our focus is really on education and trying to open up a window.
ဒီမှတ်တမ်းရုပ်ရှင်မှာကျမတို့အဓိကထားတင်ပြတဲ့အချက်ကပညာရေးဖြစ်ပါတယ်။ခွဲခြားမှုမရှိတဲ့ပညာရေးစနစ်ကသာလူငယ်တွေအချင်းချင်းအပြန်အလှန်နားလည်ဆက်ဆံမှုရရှိစေမှာဖြစ်ပြီးအဲဒီကတဆင့်ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့အမျိုးသားရင်ကြားစီရေးအလားအလာအတွက်အခွင့်အလမ်းတွေပွင့်လာမလားဆိုတာကျမတို့စူးစမ်းတင်ပြထားတာဖြစ်ပါတယ်
။ဒါ့အပြင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်မှာလည်းရခိုင်ပြည်နယ်ပညာရေးအတွက်အခမ်းအနားတည်တံ့ဖော်ပြအကြံပေးထားပြီးစာတင်ကျောင်းတွေမှာဘာသာမတူလူမျိုးမတူတဲ့အတွက်ခွဲခြားဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားကြောင်းဂျင်းနီဟော်စီကပြောပါတယ်။စစ်တွေမှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ယုံမှစတင်ပြသရမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီဆိုင်ရာအမေရိကန်တန်အမတ်ကြီးကယ်လီကာရီနဲ့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François Delatre ရို့လည်းတက်ရောက်အမှာစကားပြောကြခဲ့ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီရုပ်ရှင်ပြသပွဲမှာရခိုင်ပြည်နယ်ပဋိပက္ခဟာနိုင်ငံတကာအတွက်ဝင်တော့ဝင်ပိုးဖြစ်လာတဲ့အခြေအနေကိုတန်အမတ်တွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်လို့စစ်တွေရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းကခုလိုပြောပြပါတယ
် Documentary နဲ့ပတ်သက်ပြီးတော့သူတို့အမှတ်ချက်ပေးတာကတော့နံပါတ်1ကျွန်တော်သတိပြုမိတာကဒီရုပ်ရှင်ဟာအင်တန်မှပဲဒီပဋိပက္ခနဲ့သခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတစ်စုံလုံးကိုနားလည်အောင်လုပ်ပေးနိုင်တယ်လို့သူတို့မှတ်ချက်ပေးပါတယ်ဒုတိယချက်ကတော့ဒီအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလူငယ်လူရွယ်တွေရဲ့ဟလာရင်ဆိုင်ရတဲ့သူတို့ကိုယ်တိုင်မကျူးလွန်တဲ့အဖြစ်ကိုသူတို့ကလာပြီးတော့မှအပြစ်သားအနေနဲ့စရေခံရတဲ့ကိစ္စဟာဒါတွေဟာသူတို့ရဲ့ဒီပညာရေးအားနည်းတဲ့အပေါ်မှာလည်းပြန်ပြီးတော့မှဟလာဒါတာကိုကျော်လွန်ခြင်းနဲ့ကျော်လွှားခြင်းနဲ့အနေထားတွေကိုလုပ်တဲ့နေရာမှာသူတို့မရွေးချယ်တဲ့နည်းတွေကိုရွေးချယ်လာဖို့အခွင့်အလမ်းနေများတယ်ကဘာကြီးရတဲ့လောက်ဖြစ်နေရခိုင်ရခိုင်ရခိုင်ဖြစ်နေရဆိုတာကဘာကြီးရဝန်ထုတ်ဝန်မှုဖြစ်လာအဲ့ဒီအနေအထားတွေကိုသူတို့ remark ကျမှာသူတို့ထည့်ပေးသွားပါတယ
်စစ်တွေမျိုးမှာ2012ခုနှစ်ကလူမျိုးရေးဘာသာရေးပေါ်အခြေခံပြီးဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခကြောင့်နေရက်ကနေအတင်းအကျပ်ရွှေပြောင်းခံရတဲ့ဒုက္ခသည်စခန်းတွေကဆဲကျော်သက်လူငယ်နဲ့ဦးဖြစ်တဲ့မွတ်စလင်မင်းကလေးငယ်မက်ဖြူဖြူတန်းနဲ့ရခိုင်ဗုဒ္ဓဘာသာဝင်မောင်အောင်စန်းမြင့်တို့ရဲ့ပညာရေးဆုံးရှုံးနစ်နာခဲ့တဲ့ဖြစ်ရပ်တွေကို2014ခုနှစ်ကစတင်ရိုက်ကူးပြီး2019ခုနှစ်အစပိုင်းမှာအဆုံးသတ်ခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းရုပ်ရှင်ဇလန်းတို့ကိုမြန်မာနိုင်ငံမှာပြသခွင့်ပိတ်ပင်ထားတာနဲ့ပတ်သက်လို့ဦးမျိုးဝင်းကအခုလိုပြောပါတယ
်ဆိုတော့ဒီကတော့ကျွန်တော်တို့ဒီလိုဟာတွေကိုကျွန်တော်ရှင်းပုတ်ကပိတ်ပယ်လိုက်တဲ့အခါမှာကျွန်တော်တို့အံ့ဩသွားတယ်ဒီပြိပခရဲ့အခြေအနေတွေကိုလူတို့ကလည်းကောင်းကောင်းသိသိမရတဲ့အခါကျတော့အခုအချိန်မှာဒီ fake news တွေ fake information တွေကပို့ပြီးတော့မှ propaganda လုပ်လို့ကောင်းတာပေါ့ကျွန်တော်ပြောတာငကိုရဲကဒါတွေကိုကျွန်တော်ခုလို documentary တမားတွေ documentary ပြထားလဲပါတယ်ဆိုလို့ရှိရင်လူတို့ကကြည့်ထားလို့ရှိရင်ဒီအခြေအနေကိုတနေ့တစ်ခုထိကျွန်တော်နားလည်မယ်လေအခုကအပြည်တွင်းမှာလုံးဝဒါနဲ့ပတ်သက်လို့ရှိရင်ဒီပြိပကနဲ့အခြေခံနဲ့စံဖတ်မှုတွေကိုအခြေခံနဲ့ဟာမျိုးတွေဆိုရင်အများအားပြည်တွင်းမှာပြဖို့ space မပေးတာက barrier တစ်ခုပဲအဲ့ဒါအဓိကပြဿနာလေကျွန်တော်မြင်နေပေါ့နော
်စစ်တွေမှတ်တမ်းရုပ်ရှင်ကိုလာမဲ့ဗုဒ္ဓဘုရင်မှာအမေရိကန်လွှတ်တော်မှာပြသဖို့ရှိပြီးမနေ့ကဝါရှင်တန်ဒီစီမှာပြသခဲ့ပါတယ်ဒါအပြင်ဒီရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုတဝန်းကနာမည်ကြီးတက္ကသိုလ်တွေဖြစ်တဲ့ Harvard Yale Johns Hopkins Georgetown နဲ့ Columbia အပါအဝင်တက္ကသိုလ်ပေါင်း10ခုကျော်မှပြသဖို့ကမ္ဘာလုံးဆိုင်ရာ American Jew အသင်းကနေပံ့ပိုးပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့ New York Columbia တက္ကသိုလ်မှာပြသခဲ့ပြီးဒီကနေ့ညနေပိုင်းမှာတော့ Washington DC က Georgetown တက္ကသိုလ်မှာစစ်တွေရုပ်ရှင်ကိုပြသမှာဖြစ်ပါတယ်ရှင
်။ Russia ရှင်ကျောင်းနာရှင်ရဲ့အတိုက်ခံဖြစ်နေနှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံရေးစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်နှင်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိများလို့ရတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်စီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးကန်ကိုထုတ်လွှင့်ပေးပါရမရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တိမ့်နဲ့ချီပြီးအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းတဲ့ပုံစံမျိုးဖြစ်နေတယ်လို့ဆိုပြီးဒီအခြေအနေကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကပြောပါရယ်ရခိုင်ပြည်နယ်တွင်ဖြစ်ပျက်နေတာတွေကိုအနီးကပ်ဆောင်ကြည့်ပြီးအခုဖြစ်ရမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ကိုဖိအားပေးနိုင်မဲ့နည်းလမ်းတွေချမှတ်နိုင်ဖို့ကွန်ကရက်လွှတ်တော်အမတ်တွေစူးစမ်းနေတဲ့အကြောင်းလည်းပြောပါရယ်အထက်လွှတ်တော်အမတ်ဒစ်ဒါဘင်ကို VOA သတင်းတောက်ဂရက်တာဘင်ဆက်စတာရန်ကစတွေ့ဆုံမေးမြန်းထားတာကိုနှားဆင်ကြရအောင်ပါရှင်
အခုလိုတွေ့ဆုံနေရင်တွင်ပေးတဲ့အတွက်အထက်လူတော်မကိုကျေးဇူးများတင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုပုံတွေဟာလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုလို့ထင်လား။အထက်လူတော်အမတ်အနေနဲ့ဘယ်လိုယူဆလဲ။အမေရိကန်ပြည်ထောင်စုရဲ့ဒေဝင်ရည်တည်ချက်ကဘာလဲရှင
်။ I don't know the official position of this administration but the kindness
ဆိုရတဲ့ဒေဝင်ရည်တည်ချက်ကိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ဒါကလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းခြင်းတဲ့ပုံစံလိုမျိုးဖြစ်နေပါတယ်။အဲ့ဒီလိုပုံမျိုးဖြစ်နေတယ်ပေါ့။ကျွန်တော်ရဲ့မိတ်ဆွေမေရီလန်ကအထက်လူတော်အမတ်ဗန်ကာဒင်ကတော့ဒါကိုလူမျိုးတုံးတက်ဖြတ်မှုလို့ခေါ်ပါတယ်။ဘလို့ပုံစံပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ကျွန်တော်တို့အနေနဲ့ဘယ်ဘက်ကိုရက်တည်လဲဆိုတာပြောဖို့လိုပါတယ်။လွှတ်တော်အမတ်တွေတော်တော်များများဒီလိုပဲလှုပ်ဆောင်ကြမှာပါ
။ Why should this be important? ဒီကိစ္စဟာအမေရိကန်ပြည်သူတွေအတွက်ဘာကြောင့်အရေးကြီးလဲ။ဒါကတိတ်ကိုအလံဝေးလုံးမနေဘူးလားရှင်
။ When it comes to American greatness, one of the things that we
လူတွေမွတ်စလင်တွေရိုဟင်ဂျာတွေဟာမြန်မာစစ်တပ်ရဲ့ကြမ်းဖက်ခြင်းခြောက်တာတွေကိုခံနေရပါတယ်။သူတို့ရဲ့နေအိမ်တွေမီးရှို့ခံရတယ်၊အသက်ခံရတယ်၊အာဓမအပြုကျင့်ခံရတယ်၊ရွှေပြောင်းသိမ်းရှောင်ကြရတဲ့လူဦးရေဟာတိုင်းနဲ့ချီရှိပါတယ်။နမ်မြေရဲ့ဖက်ကန်းကိုဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘတ်ချန်းကဒုက္ခတွေစခန်းတွေမှာသူတို့ကိုထားပါတယ်။စိတ်ချလုံခြုံမှုမရှိတဲ့နေခြင်းစရာမကောင်းတဲ့အဆိုးရွားဆုံးအခြေအနေတွေမှာနေထိုင်နေရပါတယ်။ဒါတွေဟာလုံးဝကိုလက်ခံလို့မရတဲ့ကိစ္စပါ
။ Well according to the
တိုင်းလားလူမျိုးစုတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့မြန်မာနိုင်ငံရဲ့1982ခုနှစ်ဥပဒေထဲမှာရိုဟင်ဂျာတွေကိုလုံးဝဖယ်ထုတ်ထားခဲ့တယ်။ပညာရည်အဲ့ဒီနေရာမှာနေထိုင်သိမ့်ပိုက်မှာကိုဘာကြောင့်သူတို့အပြင်းထန်ခုခံနေကြတာလဲ
။ You understand it is they're not really citizens of Burma.
ကျွန်တော်တို့နားလည်ရတဲ့လောက်ကတော့သူတို့ဘက်ကအကြောင်းပြချက်တွေကရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူး။သူတို့တွေဟာဘင်္ဂလားဒေ့ရှ်ဘက်ခြမ်းကပါလာတဲ့ဘင်္ဂါလီတွေဖြစ်တယ်။ဒုတိယအချက်အနေနဲ့ကတော့သူတို့တွေဟာမွတ်စလင်တွေနေထိုင်တဲ့နိုင်ငံထဲမှာရှိနေကြတဲ့မွတ်စလင်တွေဖြစ်ပေမဲ့လည်းတပ်တန်းထက်မကရှိတဲ့မွတ်စလင်တွေကိုဘယ်တော့မှသူတို့ရဲ့နိုင်ငံသားအဖြစ်လက်ခံထားကြတာမဟုတ်တလို့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံတာမျိုးလည်းမရှိကြပါဘူ
း
မြန်မာစစ်တပ်ထဲကလူတချို့ကတော့သူတို့တွေဟာအကြမ်းဖက်သမားတွေလို့ပြောကြပါ
တယ် And there was a terrorist incident
အကြမ်းဖက်သမားတွေရဲ့လုံရက်လုံမျိုးကိစ္စတခုဖြစ်ခဲ့ပါတယ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်ကျွန်တော်တို့သိရတဲ့လောက်ကတော့မြန်မာစစ်သားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေ16ဦးထက်မနည်းအသက်ခံခဲ့ရပါတယ်ဒီဖြစ်ပျက်ကိုအပေါ်ယံကြည့်ရင်ကိုဖြစ်ချင်တဲ့ပုံစံမျိုးကောက်ချက်ချပုံဖော်ပြောလို့ရပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးအသက်ခံခဲ့ရတာတွေရှိပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့လူပေါင်း6သိန်းလောက်တင်းရှောင်ကြရတယ်ဆိုတာကတော့အတော့ကိုဆိုးရွားတဲ့လောရက်တစ်ခုလို့ပြောရမှာဖြစ်ပါတယ်။ဒီကိစ္စပေါ်တာဝန်ရှိသူတွေကင်တွယ်ပုံဟာညှတာတဲ့တုံ့ပြန်မှုထက်ကြော်လွန်တဲ့လောရက်ဖြစ်ပါတယ်။ဒီပေါ်အဓိပ္ပာယ်ဖွဲ့ဆိုရမယ်ဆိုရင်တော့လူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုတစ်ခုဆိုတာရှင်းပါတယ်။
You speak about the August 25th attack and
so ဩဂုတ်လ25ရက်နေ့ကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှပြောနေတာဖြစ်တယ်။ဒီကိစ္စကိုအကြောင်းပြပြီးတော့စစ်တပ်ကမဟာဗျူဟာတစ်ခုလိုချပြီးအာရမပြုကျင့်တာတွေရွာတွေကိုမီးရှို့တာတွေလုပ်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဒီရအထဲကနေဒီလူတွေကိုတွန်းထုတ်ဖို့လုပ်နေကြတယ
် Yes Northern Rakhine in particular you know we invited 7
ဟုတ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာပါအနေတော်ကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာတမ်မတ်ကြီးကိုကျွန်တော်ရုံးခန်းမှာခေါ်တွေ့ပါတယ်ဒီကိစ္စမှာဒီမိုကရက်ဘက်ကရော Republican တွေဘက်ကရောအထက်လွှတ်တော်အမတ်9ယောက်နဲ့တနိုင်ကျော်စကားပြောမေးမြန်းတာတွေလုပ်ခဲ့ပါတယ်မေးထားတဲ့အချက်တွေကိုတော့သူ့ဘက်ကတပတ်နှစ်ပတ်အတွင်းကျွန်တော်တို့ကိုအကြောင်းပြန်မယ်လို့ပြောပါတယ်ကျွန်တော်တို့ဘက်ကဒေတာဂယုတဆိုင်စောင့်ကြည့်နေတယ်ဆိုတာကိုသူ့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာဒီအခြေအနေကနေထွက်ပေါ်လာတဲ့ရလက်တွေပေါ်မှာမူတည်ပါတယ်အဲ့ဒီရလက်ကိုလည်းကျွန်တော်တို့အနေနဲ့အမြန်ဆုံးလိုချင်ပါတယ
်
ဒီကိစ္စပေါ်ပြည်တင်ရှုံချဖို့ဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်အမတ်အနေနဲ့အစိုးပြုထားပြီးပြီပါတီကြီးနီးယားစလုံးရဲ့ထောက်ခံမှုကိုရပြီလားရှင
်ရမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ပြောလို့တော့မရသေးပါဘူ
းဒါဆိုလို့ရှိရင်ဒါကိုဥပဒေတစ်ခုဖြစ်နေအတ
ူတူ
ဘူလကလေးကဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျော်မကင်းကကျွန်တော်ကိုထောက်ခံပြီးသားဆိုတော့တခြားလူတွေကလည်းကျွန်တော်တို့ကိုထောက်ခံမယ်လို့ထင်ပါတယ်ပါတီကြီးနှစ်ရက်စလုံးကပါဝင်ပါလိမ့်မယ်ပြရုပ်တစ်ခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြလာမယ့်အချိန်အထိကျွန်တော်တို့စောင့်မနေကြပါဘူးဖြေရှင်းကင်တွယ်မှုတွေကိုအခုပဲတွေးကြပါတယ်ဒီအစိုးရနဲ့ဒေါန်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုခုလှုပ်ဆောင်လာဖို့ကျွန်တော်တို့တောင်းဆိုပါတယ်ပထမအနေနဲ့အမေရိကန်ပြည်ထောင်စုပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်တဲ့တရားလွတ်လပ်တဲ့အဖွဲ့တွေကိုဖွဲ့ပြီးရခိုင်ပြည်နယ်အတွင်းက လက်ရှိသူတို့ကိုရှင်းထုတ်ပြတဲ့နေရာတွေစီကိုဝင်ဝင်ပြုတ်ပြီးမြေပြင်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသူတို့တွေ့မြင်ရပါမယ်။ဒုတိယအနေနဲ့ကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေမှာပါဝင်သူတွေရွာတွေကိုမီးရှို့ခဲ့တဲ့မြန်မာစစ်တပ်ထဲကတာဝန်ရှိသူတွေကိုအရေးယူရပါမယ်။တတိယအနေနဲ့ကတော့နေရပြန်နိုင်ရေးအတွက်စီစဉ်မယ်ဆိုရင်လဲ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုတာဝန်ပေးပြီးဒီလူတွေကိုစနစ်တကျခေါ်ဆောင်လာရပါမယ်။နေအိမ်တွေမီးရှို့ခံရပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့သူတွေစီကနေစာရွက်စာတမ်းအထောက်အထားတွေတောင်းနေဆိုတာလုံးဝကိုလက်တွေ့မကျပါဘူး။
အန်ဆန်ဆူချီ
အဖိနှိတ်ခံရိုဟင်ဂျာတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒေါအောင်ဆန်းဆူချီအပေါ်မှာအများကြီးမျှော်လင့်ထားကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုံချတာတွေမလုပ်ခဲ့တဲ့အတွက်လည်းသူမကိုကြံရပါဆိုပြီးတရင်ကောင်းစဉ်ကြီးပိုင်းတချို့တွေမှာတွေ့ခဲ့ရပါတယ်။အဲ့တော့ဒေါအောင်ဆန်းဆူချီနဲ့ပတ်သက်လို့ဘယ်လိုထင်လဲရှင
်။ I admire her so much. I mean
ကျွန်တော်သူ့ကိုတိတ်ပြီးလေးစားပါတယ်။ကျွန်တော်ပြောချင်တာကသူဟာဆယ်စုနှစ်တခုကျော်နေအကျယ်ကျုံးနဲ့နေခဲ့ရပါတယ်သူ့ရဲ့တိုင်းပြည်မှာဒီမိုကရေစီအစပြိုးလာအောင်ခိုင်ခိုင်မာမာရပ်တည်လှုပ်ဆောင်နိုင်ခဲ့ပါတယ်ခေါင်းဆောင်တယောက်အနေနဲ့ရပ်တည်ခဲ့ပါတယ်အဲ့ဒီတိုင်းပြည်မှာလိုအပ်နေတဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်တယောက်ဆိုတာထက်တောင်ပိုပါတယ်မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တာအခုဆိုရင်တတ်တမ်းနှစ်တောင်မရှိသေးပါဘူးဒါပေမဲ့သူ့အနေနဲ့အခုတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လာရင်တော့အခုထပ်ပို့ပြီးတိုက်တိုက်တွန်းတွန်းနဲ့ရှေတိုးလှုပ်ဆောင်တင်ပါတယ
် And if they don't stop it then
သူတို့လောက်ရပေကိုမရတတ်ဘူးဆိုရင်နောက်ဒဏ်ခပိတ်ဆို့မှုတန်းစစ်တပ်ကိုဓာတ်ရိုက်ဒဏ်ခပိတ်ဆို့တာမျိုးရင်ဆိုင်ရနိုင်ပါတယ်စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကအင်မတန်ဆင်းရဲလှတဲ့နိုင်ငံအပေါ်ထိခိုက်မှာပါ
That's exactly that's the dilemma I would think if they don't
ဒီဟာဖြစ်စရာပါသူတို့ဘက်ကမတုံ့ပြန်ရင်ဒါမှမဟုတ်ရှင်းနဲ့လောက်တဲ့အပြူသဘောဆောင်တဲ့တုံ့ပြန်မှုမပေးနိုင်ဘူးဆိုရင်တော့ကျူးလွန်တယ်လို့ယူဆရတဲ့သူတွေပေါ့ပြစ်မှတ်ထားပြီးဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်နိုင်ပါတယ်လို့ယူဆပါတယ
်သမရကသဘောတူမယ်လို့ထင်လား
သဘောတူမယ်လို့မျှော်လင့်ပါတယ်ဒါပေမဲ့သမရကအရေးတယူဆောင်ရွက်မလားဆိုတဲ့အဖြေကိုတော့ကျွန်တော်မသိနိုင်ပါဘူး
Is there any downside to the Americans?
ဒီကိစ္စမှာအမေရိကန်တွေပိုပြီးပါဝင်လာမှုကအကျိုးရောက်စေတယ်လို့ထင်ပါသလား။အမေရိကန်နိုင်ငံသားတွေကိုရည်ညွှန်းတာမဟုတ်ပါဘူး။ဒေါ်ဆန်းစုကြည်အနေနဲ့ပိုပြီးပြင်းထန်ထန်ကြိုက်တွယ်တင့်နေဆိုပြီးအမေရိကန်အစိုးရကတွန်းအားပေးလှုံ့ဆော်နေတာကအကျိုးရောက်စေတယ်လို့ထင်ပါသလားရှင
်။ I don't see the downside. In fact,
အကျိုးရောက်စေတယ်လို့မမြင်ပါဘူး။ပြောရမယ်ဆိုရင်ဘာမှမလုပ်ဘဲငြိမ်းနေတာကမှအကျိုးရောက်စေတယ်လို့ထင်ပါတယ်။မွတ်စလင်အတိုင်းဝိုင်းတစ်ခုနှိတ်ကုတ်ခံနေရတယ်ဆိုတာအရှင်းကြီးမြင်နေရပါတယ်ကျွန်တော်တို့ကဒီအတိုင်းဝိုင်းဘက်ကနေမရက်တီပေးဘူးဆိုရင်ကမ္ဘာတဝန်းကမွတ်စလင်တွေကသူတို့နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးအပေါ်အမြင်လွဲသွားမှာပ
ါ There are other ethnic groups in Myanmar like the Karens who are there
မြန်မာနိုင်ငံမှာတခြားတိုင်းရင်းသားအုပ်စုတွေရှိပါတယ်ခရီးယန်ဘာသာဝင်အတိုင်းဝိုင်းဖြစ်တဲ့ကရင်တိုင်းသားတွေလည်းရှိပါတယ်တမိုင်းတစ်လျှောက်မှာသူတို့တွေကလည်းအလားတူဖိနှိပ်မှုတွေများစွာခံခဲ့ရတယ်ဆိုပေမဲ့လည်းအခုတွေ့နေရတဲ့ရိုဟင်ဂျာအရေးလောက်တော့လူပြောမများခဲ့ပါဘူး။သူတို့အတွက်ရောသူတို့အပေါ်ရောအာရုံစိုက်မှုတွေရှိပါလားရှင
် focused on the Rohingya because of the press
ဖြစ်တယ်ပါတယ်။ထောင်နဲ့တောင်းနဲ့ချီတဲ့လူတွေရွှေပြောင်းခံရတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့နောက်မှာရိုဟင်ဂျာအရေးကိုအာရုံစိုက်လာတာဖြစ်ပါတယ်။ဒါပေမဲ့ကရင်တိုင်းရင်းသားတွေအရေးလဲထိုးနှီးတူပါပဲ။ဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုရင်ဘာသာရေးနောက်ခံမတူတဲ့သူတွေလူမျိုးရေးနောက်ခံကွဲပြားသူတွေအပေါ်အမြင်ပွင့်လွင်းစွာနဲ့အတူရှင်တွဲနေထိုင်နိုင်ဖို့မျှော်လင့်ပါတယ်။ဒီမိုကရေစီရဲ့အစိပ်ပိုင်းတွေပါ။ခရစ်ယာန်ပဲဖြစ်ဖြစ်၊မွတ်စလင်ပဲဖြစ်ဖြစ်၊တသားရဲဆောင်ရွက်သွားရမှာဖြစ်ပါတယ
်။ဒီကနေ့ထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအစ်တနာစင်နိုင်ပြီးအခုလိုတနင်္လာနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးတာပါတယ်ရှင်။ကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနာဆင်ရပါမယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရ2019ခုနှစ်အောက်တိုဘာလ30ရက်မနေ့9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49ရိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ဒေါ်ဆန်းစုကြည်အကောင့်ထဲပေါ်မဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUEHRD ဆိုတာစိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်ရဖို့ရှိနေတ
ယ်။ဒေါအောင်ဆန်းစုကြည်ရဲ့ UEHRD စီမံကိန်းဘယ်လိုစိန်ခေါ်မှုမျိုးနဲ့ရင်ဆိုင်ရနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းထုတ်ပြန်ပေးသွားမှာပါ။အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့အခုမြန်မာနိုင်ငံကသောရရှင်တွေအသုံးများတဲ့ Facebook ပေါ်ကဒီ VOE စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာ Daily ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။VOE အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့စာတွေကိုမပြောခင်မှာတော့ VOE အစီအစဉ်တွေကိုအားပေးတဲ့သောရရှင်တချို့ရဲ့စာတွေကိုပြောပြပေးခြင်းပါတယ်။ Tae Klein ဆိုတဲ့သောရရှင်ဒီ VOE Facebook စာမျက်နှာပေါ်မှာဒီ VOE သတင်းဌာနကိုနားဆင်ပြီးတော့မှတ်ချက်ရေးပေးလာတာကတော့ VOE ကနေပြီးနေ့စဉ်ထုတ်လွှင့်ပေးတဲ့မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားကသတင်းတွေကိုသိရဖတ်ရမြင်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။Prisoner's Choice ဆိုတဲ့ဒီသောရရှင်ကတော့ VOA သတင်းဌာနကိုအမတန်ချင်းမြတ်လို့ပါတယ်။ဘာလို့လဲဆိုတော့မှန်ကန်မျှတမှုရှိတဲ့သတင်းချက်လက်တွေကိုအများပြည်သူသိအောင်တင်ပြပေးလို့ဖြစ်ပါတယ်။ဆိုတော့ဒီသောရရှင်ကြီးရေးလာပါတယ်ရှင်။ VOA စီစဉ်တွေကနားဆင်ပြီးအဲ့ဒီအစီအစဉ်တွေပေါ်ကအကြောင်းအရာတွေပေါ်မှာသောရရှင်ကြီးရေးလာကြတာတွေမှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးသောရရှင်တုံ့ပြန်ရေးသားလာတာကိုပြောပြပေးသွားချင်ပါတယ်။ကျမတို့ဒီ VOA ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခဖြစ်ပွားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေရတဲ့ပတ်သက်ပြီးတော့ဒီဘလို့အခက်အခဲတွေရှိနိုင်လဲ။နောက်ပြီးတော့ဒီမြန်မာအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေတဲ့နေရာမှာဘလို့စိန်ခေါ်ချက်တွေရှိလဲ။ဒီကိစ္စအပေါ်မှာရခိုင်လူထုကဘလို့မြင်တယ်လဲ။ဒါတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာရခိုင်ဒေသခံခေါင်းဆောင်တွေဝင်ပြီးတော့ဆွေးနွေးသွားကြတာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာသူကတော့ VOA ပြည်နိုင်သောရရှင်တကုံမျိုးတက်ကဦးလာထွန်းဖြစ်ပါတယ်။ဦးလာထွန်းရဲ့အမြင်ကတော့
အစိုးရအနေနဲ့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဘင်္ဂါလီဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံတဲ့နေရာမှာမူရင်းဒေသခံရခိုင်လူမျိုးတွေရဲ့ဘဝစိတ်ချလုံခြုံမှုရှိအောင်တရားခွဲထုတ်ထားမှာဖြစ်တဲ့အပြင်အကြမ်းဖက်သမားတွေနဲ့တစ်ဖက်နိုင်ငံကခိုးဝင်လာတဲ့သူတွေရောပါမလာအောင်စစ်ဆေးလက်ခံဖို့အသက်မူဝမ်းကြောင်းအလုပ်ကံတွေဖန်တီးပေးဖို့ရန်အကြက်တဲတွေကြုံလာတာနိုင်ပါတယ်အထူးဖြစ်တော့ဒီအကြမ်းဖက်သမားတွေခိုးဝင်ဘင်္ဂါလီတွေနဲ့ပြိပခါတွေလှုံ့ဆော်စီးအောင်နေသူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့ကြီးမားတဲ့စင်ခေါ်ချက်တွေရှိနေတဲ့ပြင်ပြင်ပနိုင်ငံဆက်ဖက်မှုတွေဟာလည်းစင်ခေါ်ချက်တွေဖြစ်နေပါတယ်အချောင်းကတော့အစိုးရဘာလို့လို့မျက်စိစုံမှိတ်ပြီးတော့ကုလူရကိုဆွဆွဲနေကြလို့ပါတခါဒီပြန်လဲစစ်စစ်လက်ခံရင်းနဲ့ပတ်သက်ပြီးတော့အမျိုးသားရေးအုပ်စုတွေရဲ့အန္တရာယ်နဲ့စစ်စစ်ပြီးကြံနေသေးတဲ့ဘင်္ဂါလီတွေရဲ့ပြဿနာဟာလည်းအစိုးရအတွက်ကြီးမားတဲ့စင်ခေါ်မှုတွေလို့ယူဆမိပါတယ်
ဒါကတော့ VOE ကထုတ်လွှင့်ပေးသွားတဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ပြီးတော့ဦးလာထွန်းကဒီရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံမှာပြန်လည်ခံဖို့အစီအစဉ်ဆောင်ရွက်နေတာပေါ်မှာဆွေးနွေးသွားကြတာကိုဦးလာထွန်းသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ရေးသွားတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့အရင်ဖြောပြပေးစီပါတယ်ရှင်။ဒီဘက်မှာတော့ Billboard 200စီးရင်မှာထိတ်ဆုံးရောက်နေတဲ့ဒီ Daya Thumbnail ကတခြင်းလေးတပုတ်နဲ့ဖြောပြပေးစီပါတယ်။American အဆိုတော့ Pink နောက်ဆုံးထွက်သွားတဲ့ခုနှစ်ချက်မြောက်တေးတပြား Beautiful Trauma တပြားက Billboard အကောင်းဆုံးတေးတပြား200ဆင်းမှာနံပါတ်1ချိန်နေတာပါနော်အဲ့ဒီတေးတပြားတွေကနေပြီးတော့ပထမဆုံးထွက်သွားတဲ့ What About Us ဆိုတဲ့သချင်းလေးကိုဒီတစ်ပတ်
ထုတ်လွှင့် ပေးကြပါတယ်။ အဲ့တချင်ကနိုင်ငံပေါင်း 10 နိုင်ငံမှာ အကောင်းဆုံး တေး နံပါတ် 1 နေရာ ချိတ်ပြီးတော့ တခြားနိုင်ငံ 15 နိုင်ငံမှာတော့ အကောင်းဆုံး တေး 10 ဖို့ အစီအစဉ်တွေကို ဝင်တာပါ။ American ပြည်အောင်စု အပါအဝင် တချို့နိုင်ငံတွေမှာ အကောင်းဆုံး တေး 20 အစီအစဉ်တွေကို လည်း ဝင်တာ ဖြစ်ပါတယ်။ ဂီတဝေဖန်ရေးသမားတချို့ကတော့ဒီတခြင်းကဒီနိုင်ငံရေးအတိတ်ပဲထည့်သွင်းပြီးဆက်ဆိုထားတဲ့တခြင်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတခြင်းရဲ့ဂီတဗီဒီယိုကတော့ဒီတခြင်းထွက်ပြီးမကြာခင်ဩဂုတ်လ16ရက်နေ့2019ခုနှစ်မှာထွက်လာတာပါ။ဒါမဲ့လည်းအဲ့ဒီတခြင်းဗီဒီယိုမထွက်ခင်တပတ်မှာပဲဂျာမနီနိုင်ငံဘာလင်မြို့တော်မှာပြုလုပ်တဲ့ဒီဒေဂီတဖျော်ဖြေပွဲမှာပင်ကအဲ့ဒီတခြင်းကို
ဒီကိုစုချင်းမြင်ပေါ်မှာလည်းပင်ငါအဲ့တဲ့ချင်းနဲ့တီးဆိုဖြောပြေးခဲ့ပြီးတော့အဲ့ဒါကိုလည်းရုံးမြင့်တန်ကြားကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါနော်ဒီတော့သူ့ရဲ့ဒီ
Pointed up at the stars. We are billions of beautiful hearts. And you sold us down the river too far. What about us? What about all the times you said you had the answer?
Beautiful trauma, data piarega. What about us with the Chimunasi and Gajara Basin? Yama did sit the last in Nicola and Napaima, Yama the Chinibunet, shall you be to our maps if I? A good Dorasin, Yempunari go step your job be to Antimari. Yempunari Dorasin, Yogaro. Duga, go by my below, Duname Bedu, Nabro, better my downwind tens on the virus, but a teacher, Yilabi Mille, Internetani, the same set to a lap, people to go tire tomorrow, a tibuja, Yulumia, Dretamudi, go by Madi Nemery, Goro, Chenna, Bio, do you imprint on Popiabi, Jamari, Duga, that tailwind Bio, the Trasatina, Tolumia, and a choke and Yavaris, about Columbia, Point Lavari.
Some of the certainly she, Pipalacamia, that tailwindonga, Mapiongani, Piongani. ပေါင်းစင်းနဲ့ဆက်ရုပ်ချုပ်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်စစ်မှုတန်းတဲ့စနစ်ပြည့်တဲ့အချိန်မှာတက်မြောက်ကဝေးဦးစီးချုပ်တန်းဒါရိုက်စာမျက်နှာကနေတဆင့်ထွက်ခွင့်တင်ခဲ့ပါတယ်ခင်ဗျအခုကျွန်တော်ပျက်စီးထိန်းတဲ့ချုပ်တဲ့တန်ချေချင်းကချုပ်ချထားပါတယ်ပြစ်မှုတစုံတွေကမရှိပါဘူးဒါကတော့စစ်တပ်တွေမှာကြုံနေရတဲ့ကိစ္စတရက်ပါဆိုပြီးကိုယ်တိုင်ရင်ဖွင့်ပါတယ်ဆိုပြီး
ောက်ရဲ့အစားကိုလည်းဝေးမျှပေးခြင်းပါတယ်
နေ့စဉ်ရက်ဆက်ပါပဲလို့ပြောရင်ပိုတယ်လို့ထင်ရင်ထင်ရပါလိမ့်မယ်တောင်တကုံမှာအမှန်တကယ်လက်ရှိဖြစ်နေတာပါခိုးယူလူရဲ့သူတွေကတရားဝင်ခိုးယူလူရဲ့ခွင့်လိုင်စင်ရထားတယ်လို့ပါပဲအများစုကမရှိစင်းရဲသားတွေခိုးခံရတာများပါတယ်မရှိမဲ့ရှိမဲ့ဟာလေးတွေစူးပြီးကိုလိုရာတွေဝယ်တယ်ပြီးရင်အခိုးခံရတယ်တချို့ဆိုအကျွေးတော်မကြည့်သေးပါဘူးတချို့ဆိုရင်လုပ်ငန်းတုံးနေတဲ့သုံးမိန်ဆိုင်ရဲ့အခိုးခံရတော့အလုတ်လက်မဲ့ဖြစ်ပြီးတော့စိတ်သက်ကျနေပါတယ် Balalu Bakensa Male Matido Wulu, May Webido Pyopia Javare, Amyazuga, Kokan, Lukan Bien, Deloe Nile Javare, A Juzaga, Koyu Luya Muri, Pubu Miala Delu, Bobo Bidole Atin Yela Javare, Nazoye, Mesweru, Genoruye in Yurego Ba Wendy, Koyu Luya Toma Pija de Lopave, Kaba Tamayan Zagar Conchabuare. Madiamuri Miani daha, Madia look at Rizam Hobe, Eddie Madiamugo, no say near Luri Miani Luba Bere, Miabi do Alonia Tiga Nina, Sonjo Mu, Lonjo Mugo, Mione, Dine, Nangano, Saint Tawan Shi, Miati Nemu, a Gulu Timbala like that Piparekmia.
ဒီသောရရှင်ကကျမတို့စီကိုမက်ဆေ့ချ်ဘောက်စ်ကနေစာပို့လာတာဖြစ်ပြီးတော့ဒီပို့စ်ကိုမြန်မြန်ရှယ်ပေးဖို့မေတ္တာရက်ခံကြပါတယ်လို့လည်းတွေးလိုက်ရတော့သူကိုယ်တိုင်ရေးရလာဒါမှမဟုတ်လေတယောက်ယောက်ရေးရအောင်များကျမတို့စီထပ်ဆင့်ပို့လိုက်သလားကျမတို့ကတော့ဒီပြုလို့မရပါဘူးเนาะဒါမဲ့ဒီကိစ္စကအများကြီးသူသိတဲ့ကိစ္စလည်းဖြစ်တယ်ထင်လို့အားလုံးနဲ့ဝင်မျှပေးလိုက်ပါတယ်ရှင် ဒီလိုရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတိလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းရူဆချက်တွေရင်ဖွင့်လာတဲ့ရေးတင်ကြတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့
ာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရွှေရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တင်းချစ်တဲ့သရွှေရှင်တွေအတွက် VOE ကနေပြမြစ်တာတင်းလက်ဆောင်မြမတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဖြူဖြူကြသိန်းတီဆိုထားတဲ့လှည့်စားလိုက်ဆိုတဲ့တခြင်းလေးကိုတော့သရရှင်နဲ့အားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဆိုထားတဲ့ခဲစားလိုက်ဆိုတဲ့တခြင်းမနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းနှင်းရိနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်
တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ UEHRD စီမံကိန်းဘလို့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါလိမ့်ရှင်။
မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာအသံဝင်ကဒဏ်ခအရေးယူဖို့အထီးဖြစ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုဖြေရှင်းဖို့ဒုံဆန်းစုကြည်အထူးစူးစမ်းနေတာတွေ့မြင်ရပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ဆိုတာကိုဖွဲ့ပြီးသူကိုယ်တိုင်ဦးဆောင်ပါတယ်။အဲဒီစီမံကိန်းအတွက်ပြည်တွင်းကတထည်ကြီးတွေလူတန်းနဲ့ကျပ်ငွေ18ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆို73သန်းလောက်ရှိမဲ့အလှူငွေကိုလက်ခံပါတယ်။ပြည်တွင်းပြည်ပမှာလည်းနောက်ထပ်အကူအညီထပ်တောင်းပါတယ် UEHRD စီမံကိန်းအတွက်နောက်ထပ်ပုဂ္ဂလိကကဏ္ဍလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းပြီးလုပ်ငန်းတွေအမြန်ဆန်အကောင့်ထည့်ဖော်စီပါတယ်ဒါပေမဲ့မေးစရာမေးခွန်းရှိတာကဒေါက်ဆန်းစုကြည်အနေနဲ့အခုလိုအကြီးအကျယ်စူးစမ်းအားထုတ်နေပေမဲ့နိုင်ငံတကာကအထူးအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအဲ့ဒီပြဿနာကြီးကိုတကယ်ပဲပြေလည်အောင်ဖြေရှင်းပေးနိုင်မလားဆိုတာပါသူကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတွေကနေမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေနဲ့ကိုယ်စားလှယ်အဖွဲ့တွေဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အချက်ဆက်ချက်ပါသဘောတူညီချက်ရခဲ့ကြပေမဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်ပြီးလက်ခံရေးနဲ့ပတ်သက်လို့အပြည့်အသက်သဘောတူညီချက်တော့မရခဲ့ကြပါဘူး။ဒါကြောင့်နောက်ပိုင်းပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုတွေ2019ခုနှစ်နိုဝင်ဘာလထဲမှာပြည့်ပြတ်အောင်လုပ်ကြဖို့အကြံပြင်သဘောတူထားတယ်လို့သိရပါတယ်။ပြောရရင်ဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ပထမဦးဆုံးရင်ဆိုင်ရမယ့်စိန်ခေါ်မှုဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်လည်အောင်ညှိနှိုင်းနိုင်ရေးပါဒုက္ခသည်အရေးအတွက်ပြဿနာမြန်မာဘက်ကလက်ခံမဲ့ပုံစံလက်ခံမဲ့အချိန်စရာတတ်မှတ်ချက်စတာတွေမှာသဘောကွဲလွဲမှုတွေရှိနေတာမို့အများကြီးညှိနှိုင်းကြရအောင်မဲ့အခြေအနေရှိနေပါတယ်။ဒေါက်ဆန်းစုကြည်အတွက်ဒုတိယစိန်ခေါ်မှုပြဿနာကြီးကဘဏ္ဍာငွေကြီးအခက်အခဲပြဿနာဖြစ်နိုင်ပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေအတွက်နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံတစ်ခုဂျနီဗာမှာလုပ်ပါတယ်။အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက်လာမယ့်2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလှူရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ဂရိကဝတ်တွေရခဲ့တယ်လို့ဆိုပါတယ်
။တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာလေးလဇာလောက်အတွက်ဒုက္ခသည်တွေစားသောက်နေထိုင်ကျန်းမာရေးကိစ္စတွေအတွက်အဓိကဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ထဲမှာဒေါက်ဆန်းစုကြည်အကောင့်ထဲပေါ်မဲ့စီမံကိန်းကြီးကတော့ပြန်လာမဲ့ဒုက္ခသည်တွေကိုယာယီကျွေးမွေးထားတာလောက်တည်းမကပဲပြန်လည်နေရာချထားရေးဖွံ့ဖြိုးရေးတွေပါပါဝင်တဲ့စီမံကိန်းကြီးဖြစ်လေတော့အဲ့ဒီထက်မကတဲ့ငွေပမာဏလိုမယ်ဆိုတာပြောကြတော့မလိုပါဘူးအခုလက်ရှိမြန်မာတထည်ကြီးတွေအစွမ်းကုန်လှူဒန်းမှုတောင်ဒေါ်လာ73သန်းလောက်ပဲရှိတာမို့နောက်ထပ်ငွေကြေးပမာဏများများဆဆလိုအပ်မယ်ဆိုတာခန့်မှန်းနိုင်ပါလေအဲ့ဒီငွေတွေဘယ်ကရမှာပါလဲဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာမိသားစုကနေအကူအညီအမြောက်များမရဘူး။ရခဲ့ရင်တော့လက်ခံလို့မဖြစ်နိုင်ဘူးဆိုရင်တော့အခက်အခဲတွေအများကြီးကြုံရနိုင်ပါတယ်။န Now ye jee sing home with Kuga. You can be named Yopanga, Muslim, the air better than a patabi. Tamaro comes on the air, the Bora can you jabba. Let's see, you can be named Yopama, Longyo in a Ocho Yu, a digger Tawan Utara. Tamaro, let be there when you tanaba. Tamaro comes on, says a year, any Muslim neighbor tarred the Bora, Goloni Necheria, Cordula, and Lure Pite, Nanganari, Mahobu Surababe.
Eddie Kang Jagani, Septi, Babuala Ragaro, Eddie Luriha, Nanganam Hotte, Drugo, Pumio Tote Al, Lopebu, Dawim Shibu. Throw Nitaya Niagule, Pumio Tote Al, Lopebu, Melobu Sude, the Bot Hamuva. Eddie the Bomb Unit accounted Poge Lule, Musili Gosanga, Yagai no Nitaine, Yakandi name Yau Pai, Mount Okiaha, a Pepaka, Ninja, Sien Nidaba. Eddie Dangu. Eddie did a man, Nitine, Naya, I know no, Yakine, Dainarile, Kanzaya, right? A good dong, Sansuchiga, Yakantine Pumio Tote, Yiri, Lope, Messuni, Demerone, Dide, Pagale, a yin the war, Tarigu, young lady, Sepa, Lepa, Waimu, Aguni, Bebu Luare. Dilo mam ho, you know, Demerone, Dide, Eddie Didaga, Mussolini, a ball, the ball, Taha, Dong Sansuchi, a gaunte, Pomet, Seaman, Genji, Dre, Saint Comu, Tilanai, Mari. Dong Sansuchi, Dejabo Jonga Ome, now Ted Sankomuji's Kugaro, Yakai Nangay, Kansang Nuye, the Botane, Druga Usang Nide, Yakai Dain Dari, Lo Yepa, Drugale, Eddie Didaga, Muslim Rigu, Cowin Rui, a Jampa the Mari, Drone, a Tudu Mini Naibu, Muslim Rigule, a Kuni Mapea Busubi, Sanap Yabweri, the Changing, Jimba, a Kuni Bedu Rigu, a Mumu Handamuri, Lo Nidaba. ဒီအတွက်ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်မှာအကောင့်ထဲပေါ်မက်စီမံကိန်းအတွက်ရခိုင်နိုင်ငံရေးကောင်းဆောင်တွေနားလည်အောင်ရှင်းပြဖို့လိုပါလိမ့်မယ်ရခိုင်နိုင်ငံရေးကောင်းဆောင်တွေနားလည်လက်ခံပါမှာရခိုင်တိုင်းနာတွေကိုမှန်မှန်ကန်ကန်ဦးဆောင်နိုင်မှာဖြစ်ပါတယ်ဒီလိုမလုပ်နိုင်ရင်ရခိုင်နိုင်ငံရေးကောင်းဆောင်တွေရဲ့သဘောထားဟာလေဒေါန်ဆန်းစုကြည်အကောင့်ထဲပေါ်မက်စီမံကိန်းကြီးအတွက
UEHRD Sura, Sekobubo Miazwane, Yisayabu Shinibare, Dijare Eri Mosene Tega, a jump at the Marui, a jump at Loya de Tabi Bola Ome Sueno, Yakai Binega, Pribaka Biazana, Bobi Nashai Dwabu Shinibi, Naganagaya Stope Mugule, Ditepu, Yisayabu, Shibajau, Donda de Bialayabare.
ဒီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှာပုံမှန်နားဆင်နိုင်သလိုVOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာမှာလည်းအတန်ပိုင်းနဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ဝက်ဘ်ဆိုက်လိပ်စာကဘာမစ်.voanews.com ဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့ရှားဖောင်နဲ့ကိုငင်းချန်တို့အစီအစဉ်တင်ဆက်ပေးနေကြတဲ့ကမ္ဘာတစ်လွှာထ
Mexico nagan Mexico City မြို့တော်မှာကျင်းပတဲ့ La Catrina La Pado အယိုးချောက်လို့အမည်ရတဲ့ပွဲတော်မှာလူထောင်နဲ့ချီဆင်နွှဲခဲ့ကြပါတယ်။ The Day of the Dead တည်တော်သူများကိုအောက်မေ့တဲ့ပွဲတော်မတိုင်ခင်အခုလိုပွဲတော်ကိုဆင်နွှဲတာလည်းဖြစ်ပါတယ်။မျက်နှာကိုချက်တတ်ထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုးချောက်ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြပါတယ်။ Reformer Avenue လမ်းတစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကပါဝင်လမ်းလျှောက်ခဲ့ကြတာပါ။The Day of the Dead သေတော်သူများကိုအောက်မေ့တဲ့ပွဲတော်ကိုမက္ကဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါမက္ကဆီကိုအနုပညာရှင်ဟိုဆေးဂူတလဖိုဆဒါဟာဗစ်တိုရီယာခေတ်အဝတ်အစားနဲ့အုတ်ထုပ်အကြီးကြီးစောင်းထားတဲ့သက်ကထရီနာအယိုးချောက်ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါအစားအငတ်ခံထားတဲ့အတွက်ပိန်ချောက်နေပြီးအထက်တန်းစားပုံစံဆင်ဆောင်တက်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့အဲ့ဒီပုံကိုဖန်တီးခဲ့တာပါရှင်
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာလူထောင်နဲ့ချီပါဝင်တဲ့ဇွန်ဘီဖုတ်ကောင်စပိန်စီစီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ကိုဟာရီကိန်းအိုင်မာတိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလနောက်ပိုင်းပထမဆုံးကျင်းပတဲ့ပွဲတော်လည်းဖြစ်ပါတယ်။မျက်နှာတွေကိုအဖြူရောင်လိမ့်ချေထားတာ၊သွေးပေနေတဲ့အင်ဂျီတွေဝတ်ဆင်ထားတာ၊ကြောက်စရာမျက်နှာဖုံးတွေနဲ့သပင်တုတွေကိုဝတ်ဆင်ပြီးခလေးလူကြီးနဲ့ခွေးပါမကြံအတလန်တိတ်သမုတ်တရားကမ်းခြေတစ်ချောက်စပိန်စီးခဲ့ကြပါတယ်။ဟာရီကိန်းအိုင်မာထွက်သွားပြည်တော်စုအရေးပေါ်ကူညီကယ်ဆယ်ရေးစီမံမှုအေဂျင်စီ FEMA စတဲ့ဆိုင်းပုတ်တွေကိုအယိုးကြောက်အယုတ်တွေနဲ့တွဲပြီးကင်ထားတဲ့သူတွေကိုလည်းမြင်ကြရမှာပါလူပေါင်း6000လောက်ပါဝင်ခဲ့ကြတယ်လို့
Florida Key, Tadintanaga Piovare, Ahulo, Awesa, Sansam Jabari, Wede Puerine, Damberigo, Audubala, Nasa Kuyaneti, Jimba Gavare, Kamia.
ဒီနေ့ကဘာစင်ချိုးတဲ့နေရာမှာဘီယင်တစုဖြစ်တဲ့အာရှရီတာဖာမေဟာဟောလိုဝင်းဒီဇီပွဲတော်အထိမ်မှာကဘာစင်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့ရွှေဖြုံသီး32တလုံးကိုတူးနဲ့အမြန်ထုပြခဲ့ပါတယ်။အရင်စင်ချိန်ထက်နှစ်ဆပိုများတဲ့နှုန်းနဲ့တမနစ်အတွင်းရွှေဖြုံသီး32တလုံးကိုတူးနဲ့အမြန်ထုပြခဲ့တာပါ။ကြံခဲ့တဲ့ရွှေဖြုံသီးအပိုင်းစာတွေကိုဖျုံသီးပိုင်အဖြစ်ပြောင်းလဲမှာဖ
ပြောရင်အုတ်ထားတဲ့ပေါက်ပေါက်စုပ်40ခုနှလုံးကိုလည်းပါဇက်နဲ့ဖမ်းပြီးအမြန်စားပြခဲ့ပါတယ်။ပုံမှန်လက်ကျင့်တဲ့အချိန်မှာတော့တမနစ်အတွင်းအလုံး40လောက်စားပြနိုင်ပြီးအခုတစ်ခေါက်မှာတော့ 60ခုနှလုံးစားပြနိုင်တဲ့အတွက်ဝန်တာတယ်လို့ဖမ်းမင်းကပြောပါတယ်။အခုသူလှုပ်ထားတဲ့နောက်ဆုံးစင်ချင်ချိုးကျိုးပန်းမှုနှစ်ခုကိုတရားဝင်အတိအမှတ်ပြုရအောင်ပါဖြစ်ပါတယ်ရှင်။
ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနစ်စနိုင်ကနေ9:00တိတိချိန်နေ့လယ်12:00ကနေနေ့ကင်းတနအိတိတိချိန်ပြန်ပြီးနားဆင်နိုင်ပါတယ်။ဗီဒီယိုအင်တာနက်ဆောင်များကနားကနေပြီးတော့နားဆင်ခြင်းရင်တော့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ ပြည်ဝင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာတန်DPP ရုပ်သံဆလောင်ကနေပြီးတော့လည်းနေ့စဉ်ည09:00နာရီနဲ့မနက် 9:00ခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ။ VOA ရဲ့အရှာဆက်7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွဲဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုDPP ရုပ်သံလိုက်မှနေ့စ
ောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင
်။ထောင်မုံများစွာသောကက်တလန်ဒေသခံတွေပါဝင်တဲ့စပိန်နိုင်ငံညီညွတ်ရေးတောင်းဆိုဆန္ဒပြပွဲတစ်ခုတနင်္လာနေ့ကလုပ်ခဲ့ပြီးတဲ့နောက်စပိန်နိုင်ငံကက်တလူနီးယားဒေသမှာအခြေအနေငြိမ်သက်နေပါတယ်။စူဝေဘွက်ကအရေးချမ်းချမ်းရှိခဲ့ပြီးရဲတပ်ဖွဲ့ရဲရင်တွေကကောင်းငင်ကနေလှည့်လည်ဆောင်ကြည့်ခဲ့ပါတယ်။စပိန်နိုင်ငံတော်အလံတွေဖုံးလွှမ်းထားတဲ့ကြောင့်မှာစပိန်နိုင်ငံအတွင်းရှိပါစည်းလို့အတည်ပြုရတဲ့ Viva España ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေကအော်ဟစ်ကြွေးကြော်ကြပြီးကက်တလန်သမ္မတ Carles Puigdemont ကိုထောင်ချဖို့တောင်းဆိုကြပါတယ်။ Mr. Puigdemont ကတောက်ကြံနေမှာကက်တလန်ဒေသလွတ်လပ်ရေးကြေညာခဲ့ပြီးနောက်သိမိကြခင်မှာပဲအဲ့ဒီဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုစပိန်အစိုးရကယူသိမ်းခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဌာနကအကြီးအကဲတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဟာအော်တိုဘလာ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာခီးစဉ်တစ်ခုနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်သွားကြပါပြီ။ဒီအဖွဲ့ကိုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဦးဆောင်ပါတယ်။ဒဂိုင်းပြည်နယ်ကြက်တဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဆွေးရမွေးအကျဉ်းတွေကိုဖြေရှင်းရေးအပါအဝင်တခြားနိုင်ငံတွေရှာဖို့သွားတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူရင်းရရေးကိစ္စကိုပြင်ဆင်ဖို့အတွက်တရုတ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေအတူတကတွဲဆုံဆွေးနွေးကြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမန်ကြီးမားမင်ကွင်းကအောက်တိုဘာလ29ရက်နေ့မှာပြောလိုက်ပါတယ်။မြန်မာတပ်မတော်နှင့်နိုင်ငံဝန်ထမ်းကောင်းများထောက်ခံပွဲဆိုတဲ့ခြေတက်စုဝေးပွဲတစ်ခုကိုအောက်တိုဘာလ29ရက်တနင်္လာနေ့ကရန်ကုန်မြို့မှာလုပ်ပါတယ်။ဒီပွဲကိုတပ်မတော်ချင်းမြတ်နိုးသူများအဖွဲ့ရန်ကုန်ကကြီးမှုကျင်းပတာလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ဒဂိုင်းပြည်နယ်မှာဂျပန်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းတပ်မတော်စစ်စင်ရေးလူတာကနေဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေဖြစ်နေပြီးတဲ့အချိန်မှာပဲဒီထောက်ခံပွဲကိုလုပ်ကြတာပါခင်ဗျာ
။အောက်တိုဘာလ30ရက်တနင်္လာနေ့နဲ့ VOA American တိုင်းရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရဲ့ရှင်။တနင်္လာနေ့ညနေပဲ6:00ခွဲကနေ 9:00 ထိထုတ်လို့မဲ့စီစဉ်တွေကို line to meter 16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါပဲ။သောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.